Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA American အသံရဲ့2024ခုနှစ်မတ်လ1ရက်တောက်ချနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့စီစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မောမှာရုရှားချင်းထောင်ထဲမှာတည်ဆုံသွားတဲ့အတိုက်ခံကောင်းဆောင်အလက်ဆေးနာဗာလနီရဲ့ဒီအသုဘအခမ်းအနားကိုဒီကနေ့ကျင်းပတာမှာလူပေါင်းထောင်နဲ့ချီလာရောက်ပြီးတော့သူ့ရဲ့နောက်ဆုံးခရီးကိုနှုတ်ဆက်ခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အားထုတ်အားယုံစိုက်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဖော်ဂတ်ထုတ်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်စစ်တပ်အာဏာသိမ်းထားတဲ့နိုင်ငံတွေမှာ2023ခုနှစ်အတွင်းလွတ်လပ်မှုတွေဟာဆက်လက်ဆုပ်ယုပ်လာတယ်လို့ Freedom House အဖွဲ့ရဲ့နှစ်ပတ်လည်အစီအခံစာထဲမှာပြောကြားထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့မနေ့ပြန်မတ်လ2ရက်နေ့နဲ့3ရက်နေ့ထိုင်းနိုင်ငံရဲ့လွှတ်တော်မှာမြန်မာအရေးနဲ့ပတ်သက်တဲ့ထိုင်းအာဏာပိုင်နေနဲ့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိတဲ့သူတွေဥဆောင်ပြီးတော့ဆွေးနွေးမယ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲသွားတက်မဲ့မြန်မာအရေးလှုပ်ရှားသူရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
အခုကတော့ကျွန်တော်တို့မြေဥတော်လိုင်းရေးနဲ့ရပ်ပေါ်ပေါက်တဲ့အစိုးရအတိမပြုကားတော့ဘောနော်အဲ့ဒီတော့ကျွန်တော်တို့အပေါင်းလဲခဏဆင်တခုပေါ့
ဒီတရင်ပြေဆောင်တဲ့အတူမုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိနေတဲ့ကျေးရွာတွေကိုစစ်ကောင်စီကမီးရှို့နေတဲ့အတွက်ကျေးရွာသူကျေးရွာသားတွေထွက်ပြေးနေကြရပါတယ်။မြို့တော်မြကြီးနာပါဝင်ကချင်မှာရှိတဲ့မြို့အလုံးကြီးပါဒီကနေ့နေကင်းကနေစပြီးတော့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်နေတဲ့အတွက်လူခွေချိုးဖောက်မှုတွေဖြစ်နေမှာကိုစိုးရိမ်နေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးပါမယ်ရှင်။
ရုရှားချင်းထောင်ထဲမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတည်ဆုံသွားတဲ့ရုရှားတိုက်ခိုက်ခံကောင်းဆောင်အလက်ဆေးနာဗယ်နီရဲ့ဒီအသုဘအခမ်းအနားကိုမိသားစုကဒီကနေ့မော်စကိုမြို့တော်မှာကျင်းပခဲ့ပါတယ်။အသုဘအခမ်းအနားကျင်းပတဲ့ဖျားရှိကောင်အခိုးကြောင့်အပြစ်မှာသူ့ရဲ့ရုပ်အလောင်းကိုရောဒီသူ့ရုပ်အလောင်းကိုမြှုပ်နှံထားတဲ့တင်းချိုင်းအပြစ်မှာပါလုံခြုံရေးတွေအထူးထက်ချထားတဲ့ကြားကသူ့ရဲ့နောက်ဆုံးခရီးကိုလာရောက်နှုတ်ဆက်သူထောင်ထဲချီရှိခဲ့ပါတယ်။မော်စကိုအရှိတောင်ပိုင်းအရင်နာဗယ်နီနေထိုင်ခဲ့တဲ့နေရာနာကဖျားရှိခိုးချောင်းမှာဝိပ္ပိပွဲအခမ်းအနားကိုနိုင်ငံခြားတပ်တမတချို့တက်ရောက်ခဲ့ကြတဲ့ထက်မှအမေရိကန်တပ်မကြီးလည်းပါတယ်လို့ဒီဖျားချောင်းအပြင်မှာရှိနေတဲ့နိုင်ငံခြားသတင်းတောက်တွေကပြောပြပါတယ်။ဝိပ္ပိပွဲအခမ်းအနားအပြီးသူ့ရဲ့ရုပ်အလောင်းကိုအနားကတင်းချိုင်းကိုတည်ယူသွားပြီးတော့မမြုပ်နှံခင်အခောင်းကိုမိသားစုကဖွင့်ပေးထားတဲ့အတွက်လာရောက်နှုတ်ဆက်ကြသူအများပြည်သူအနေနဲ့ရုပ်အလောင်းကိုမြင်တွေ့ခင်ရခဲ့ကြပါတယ်။အတိတ်ဆက်ဝိုင်းမြောက်ပိုင်းမှာရှိတဲ့ရုရှားအချင်းစခန်းကြီးထဲမှာနဗာလီတေဆုံးသွားခဲ့ပြီးတဲ့နောက်သူ့ရုပ်အလောင်းကိုသူ့အမေကိုအနာဘယ်တွေကချက်ချင်းကြီးရှုခွင့်မပေးခဲ့တယ်လို့အစပိုင်းမှာလည်းအချင်းယုံအတုပါချဖို့အတွက်မိခင်ဖြစ်သူကိုအကြက်ကင်ခဲ့တယ်လို့မိသားစုကပြောပါတယ်။သူပါကြောင့်တေဆုံးခဲ့တယ်လို့ဆိုတာကတော့ခရက်တီရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်နဗာလီနေသွားခဲ့တဲ့ဒီမာရီရိုခရိုင်ထဲမှာအတုပါချခွင့်အနာဘယ်တွေစီကမရခင်သူ့ရဲ့အတုပါအခမ်းအနားကျင်းပဖို့မော်စကိုမြို့တော်ထဲမှာရှိတဲ့ဖျားရှိခိုးကြောင့်တချို့ကလက်မခံခဲ့ဘူးလို့သူ့ရဲ့လုပ်ဖော်ခိုင်မဲ့တွေကပြောပါတယ်။အလက်ဆေးနာဗာလီတေဆုံးကြောင့်သတင်းထွက်လာပြီးတဲ့နောက်မော်စကိုမြို့ထဲမှာပန်းတွေဖျောင်းနိုင်တွေထွန်ပြီးဝန်ထဲကြောင့်ပြသသူတရားထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လဲဖမ်းခံနိုင်ရတဲ့အန်ရီရီရှိတဲ့ဂျားကပဲထောင်ထဲချီကသူ့ရဲ့နောက်ဆုံးခရီးကိုပို့ဆောင်ခဲ့ကြတာဖြစ်ပါတယ်ရှင်။
စစ်ပွဲတွေဖြစ်ပွားနေတဲ့ဂါဇာမှာစားနပ်ရိက္ခာအကူအညီတွေကိုလူတွေကတိုးဝှေ့ပြီးတော့လာယူနေကြတဲ့အချိန်မှာပဲပါလက်စတိုင်းအရက်သားတွေကိုအစ္စရေးတပ်ဖွဲ့ကနေပစ်ခတ်ခဲ့တဲ့ပုံနိုင်ငံတကာကဝိုင်းဝန်းရှုံချနေပါဗျ။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့လူပေါင်း100ကျော်သေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ထိန်းချုပ်နယ်မြေမှာရှိတဲ့ပါလက်စတိုင်းကျမ်းမာရေးဌာနကပြောပါတယ်လူပေါင်း112ယောက်သေဆုံးခဲ့ရပါတယ်950ကျော်ဒဏ်ရာရခဲ့တဲ့ဒီဖြစ်ရဟာလူသတ်မှုကြီးဖြစ်ပါတယ်လို့ဂါဇာကျမ်းမာရေးဌာနကပြောဆိုပါတယ်အစ္စရေးစစ်တပ်ကတော့ဆာလောင်မုတ်သိမ့်နေတဲ့ဂါဇာဒေသခံတောင်းတဲ့ချီကစားနပ်ရိက္ခာတွေတည်ဆောင်လာတဲ့ထရက်ကား38စီးပါရင်နန်းအနီးကိုဝိုင်းအောင်ပြီးတော့ရောက်လာတဲ့အချိန်မှာတော့လူအုပ်ပြီးတော့သေဆုံးတဲ့သူနဲ့ဒဏ်ရာရတဲ့သူက Dazene Chibido Shigere Jane, Eddie Tema, Lorica, Agu, and Ninkaya Biro, De Sone Tayaya Dulile, Nyapia Bare, Lupiobare, Luo Ji Bimulare, Chemaro, Chencha Mupilare, Luusa Biro, Israel Tapuari Baga, Luo Shi and Yago, Pika Kerabalu, Israel the Indian Mitiga, Adi Biware, Pinde Tamara, Emmanuel Macrongaro, Dilo Pika Mumu, a Pintazon to Shota Jane, Amadiane, Diana Damushi, Sanya Bebu, Nanganaga Ubrego, Liza Lai Nabu, Tangsuja, Ace Lumukunya, Mayeta.
ပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအခုဖြစ်ရတဲ့ပတ်သက်ပြီးတော့နှစ်ဖက်မတူညီတဲ့ပြောဆိုမှုတွေကိုတေချာလေ့လာတုံ့တက်နေကြောင်းပြောပါရရှင်မြန်မာစစ်တပ်ရဲ့ဒီရက်ဆက်ကြမ်းကြုတ်တဲ့လောက်ရွေကနေပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အားထုတ်ပြီးတော့အာရုံစိုက်ပေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆရာကော်မရှင်နာမင်
into a never-ending nightmare, away from the spotlight.
Ayon saikhan ya de gaba naingan yee re ne we ya ma myama naingan ga lu khwin ye chin ni re ha ma pi sou nai ne aim ma so ta khu lo atwin pyaung le twa ga ba de lo pyo twa da phit ba de lu khwin ye kaung si ma myama naingan a chaung tu naw sou tin pya ga de september la de ga lan nae kan patipakha re ha ta naingan lo ni ba go pyat nan phit bwa ni bi lo kulatam ga lu khwin ye sa ya commissioner minji forgot thuk ga thauk pya ga ba de စစ်ကောင်စီအုပ်ချုပ်နေတဲ့၃နှစ်အတွင်းမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတဲ့ဒုက္ခတွေရက်ဆက်မှုတွေဟာဘလို့မှမခံနိုင်တော့တဲ့အဆင့်ကိုရောက်ရှိနေပါတယ်၃နှစ်အတွင်းမှာစစ်တပ်ရဲ့စစ်ဆင်ရေးတွေဟာပြည်သူတွေကိုဖိနှိပ်နိုင်အောင်ထိတ်လန့်ကြောက်ရွံ့အောင်လူကုန်တိုက်ခါကင်းမဲ့အောင်ဖျက်ဆီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းလူခွင့်ရေးကောင်စီရဲ့55ချိန်မြောက်အစည်းအဝေးမှာလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကမြန်မာနိုင်ငံအခြေအနေကိုတင်ပြဆွေးနွေးသွားခဲ့ပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေမှာအရသာပြည်သူတွေအထူးသဖြင့်မင်းကလေးနဲ့ကလေးငယ်တွေတေဆုံးတာကိုလည်းသူကထောက်ပြဆွေးနွေးသွားပါတယ်အထူးသဖြင့်ရှမ်းရခိုင်နဲ့ကချင်ပြည်နယ်တွေမှာစစ်တပ်ဟာတိုင်းရင်းသားအချင်းချင်းတင်းမာမှုတွေဖြစ်အောင်လို့လူမျိုးရေးအစွန်းရောက်ဝါဒီတွေကိုတတ်ဖက်ပါအောင်ဆွဲဆောင်အသုံးချတာတိုင်းရင်းသားတွေကိုအတင်းစစ်ထဲဝင်ခိုင်းပြီးတော့တိုက်ခိုက်တာတွေလုပ်နေတယ်လို့လည်းသူကပြောပါတယ်နိုင်ငံရေးမှုနဲ့ဖန်ဆီးထားသူတွေကိုစနစ်တကျနှိပ်စက်တာအသက်သေဆုံးတဲ့အထိအလွန်ကျုလောက်တာတွေကိုလည်းလူခွင့်ကောင်စီကမှတ်တမ်းတွေရရှိထားတယ်လို့ပြောပါရယ်အရသားတွေနေထိုင်တဲ့နေရာတွေနားမှာစစ်စေးရေးလုပ်နေတာချက်ချင်းရပ်ပြီးတော့အရသားတွေကိုအကာအကွယ်ပေးဖို့အတွက်လူခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုပါရယ်စစ်တပ်အနေနဲ့ဒီလက်နက်တွေလင်းရင်စီတွေနဲ့နိုင်ငံသားငွေကြေးတွေမရနိုင်အောင်လို့ထိရောက်တဲ့အရေးယူမှုတွေကိုလုပ်ဖို့အတွက်ကိုလည်းနိုင်ငံသားအတိုင်းဝိုင်းကိုထပ်မံပြီးတော့သူကတောင်းဆိုခဲ့ပါရယ်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိအောင်လို့ NUG အမျိုးသားညွန်ပေါင်းအညွန်ညွေးရေးအစိုးရလက်နက်ကင်အဖွဲ့အစည်းတွေနဲ့လူမှုခြေပြုအဖွဲ့တွေအပါအဝင်အဓိကကြားနေသူအလုံးနဲ့ဆွေးနွေးမှုတွေလုပ်ပြီးတော့အာဆီယံနဲ့အမေရိကန်အနေနဲ့ချင်းကပ်မှုအသစ်တွေလုပ်ပါလို့လည်းလွှင့်ခွင့်ရေးဆိုင်ရာဒီကော်မရှင်နာမင်းကြီးဖော်တာထုတ်ကဒီကနေ့တောင်းဆိုသွားပါရရှင်
ကြာကာလမျိုးသားညီညွတ်ရေးဆိုရာ NUG ရဲ့ထုတ်ပြန်တဲ့စီးရင်အရာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာမြန်မာစစ်ကောင်စီတပ်ဖက်ကနေထွက်ပြေးလာတဲ့သူလက်နက်ချတဲ့သူက 2,000 လောက်ရှိတဲ့အကြောင်းနဲ့ဒီထက်လည်းပိုနိုင်ကြောင်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြင်သစ်နိုင်ငံ France Max Parliament နဲ့တွေ့ဆုံမေးမြန်းခန်းမှာဖေဖော်ဝါရီလ28ရက်နေ့ကအတည်ပြုပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံပြည်သူကာကွယ်ရေးတပ် PDF အဖွဲ့တွေကြားမှာတိုက်ပွဲတွေကပိုပြီးတော့မှပြင်းထန်လာပြီးတော့စစ်ကောင်စီဘက်ကစစ်စခန်းတွေအများအပြားလက်လွတ်ဆုံးရှုံးနေရတယ်လို့တပ်ဖွဲ့ဝင်တွေအများအပြားလည်းထွက်ပြေးနေတဲ့အတွက်စစ်တပ်ရဲ့ထိန်းချုပ်မှုကြာဆင်းလာနေပြီဆိုတာကိုဒေါ်စင်မအောင်ကပြောဆိုသွားပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG လက်အောက်ခံတပ်တွေဟာနည်းမြေ60ရာခိုင်နှုန်းဒါမှမဟုတ်80ရာခိုင်နှုန်းနီးပါးထိန်းချုပ်လာနိုင်ပြီးတော့လာမယ့်လပိုင်းတွေအတွင်းမှာတော့စစ်ကောင်စီကိုပို့ပြီးတော့မှဖိအားပေးနိုင်မယ်လို့မျှော်လင့်နေကြောင်းလည်းပြောပါရယ်စစ်ကောင်စီကိုဆန့်ကျင်ပြီးတော့ဒီမိုကရေစီရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုမြန်မာပြည်သူတွေရဲ့ကိုယ်စားလှယ်တွေဖြစ်တဲ့တရားဝင်အသိအမှတ်ပြုဖို့လည်းသူကတောင်းဆိုပါရယ်မြန်မာစစ်တပ်ဘက်ကတော့လက်နက်ချတဲ့စည်ရင်ထွက်ပြေးတဲ့စည်ရင်နဲ့ပတ်သက်လို့တရားဝင်စစ်ကောင်စီဘက်ကကြေညာတာမရှိသလိုကိန်းကနန်းတွေပတ်သက်တဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်ထွက်မလာသေးပါဘူးမြန်မာစစ်တပ်ဟာဆယ်စုနှစ်ပေါင်းများစွာအတွင်းအရင်ကနေမကြုံဘူးတဲ့အနေအထားအရေးနှိမ့်လာတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မလာတရဲ့တောက်ချာနေညာပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အခြေညာပေးနေပါတယ်ရှင်။လွတ်လပ်မှုကိုစ조사ရုံးကိုင်နေရတဲ့ကမ္ဘာကြီးအတွက်2024ခုနှစ်ဟာအရေးပါတဲ့နှစ်ဖြစ်တယ်လို့ American ခြေဆိုင် Freedom House အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာ၊ Sudan ၊ Ukraine စတဲ့နိုင်ငံတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကမ္ဘာလူဦးရေထက်ဝက်လောက်မက်ဆန်တာတွေပေးကြမဲ့ရွေးကောက်ပွဲတွေဟာကမ္ဘာလွတ်လပ်မှုကိုအဆုံးဖြတ်ပေးဖို့အရေးပါတယ်လို့ Freedom House ရဲ့ကမ္ဘာလွတ်လပ်မှုဆိုင်ရာ2024ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။အရှိတောင်အာရှဒေသတွေကမြန်မာနိုင်ငံအပါအဝင်ရွေးကောက်တင်မြောက်ခံထားရတဲ့အစိုးရတွေကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းထားတဲ့နိုင်ငံတွေမှာတော့2023ခုနှစ်အတွင်းမှာလွတ်လပ်မှုတွေဟာဆက်လက်ဆုပ်ယုပ်လာခဲ့တယ်လို့အစီရင်ခံစာမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာလူပေါင်း 2,000 ခွဲကျော်ကိုဖမ်းဆီးခဲ့ပြီးဂရုပေးထားတဲ့အတိုင်းရွေးကောက်ပွဲကိုလည်းကျင်းပမပေးတဲ့စစ်တပ်ဟာမြေလမ်းမီးရှို့တဲ့နှီးကိုတုံးနေတယ်လို့ Freedom House ရဲ့အစီရင်ခံစာထဲမှာပြောထားပါတယ်။အချင်းပြက်လက်စားတဲ့စစ်ကောင်ဆောင်တွေဟာရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုတွေကိုလည်းခွင့်ပြုထားတယ်လို့အစီရင်ခံစာကပြောပါတယ်။လူကုန်ကူးမှုတွေလုပ်နေတဲ့အဲ့ဒီရာဇဝတ်ဂိုင်းတွေရဲ့ဆောင်ရွက်မှုတွေဟာမြန်မာနိုင်ငံတဲမှာသာမကမဲခေါင်မြေဝမ်းဒေသတစ်လျှောက်အထိကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့ကမ္ဘာတဝန်းလူ့အခွင့်အရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုမြင့်တင်ဆောင်ရွက်နေတဲ့တက်သည့်ပညာရှင်များအဖွဲ့ Freedom House ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာပြောကြားထားပါတယ်ရှင်
။ American ပြည်ထောင်စုထိုင်းနဲ့တောင်ကိုရီးယားရေတပ်တွေပါဝင်တဲ့ပူရဲကန်တက်စီးရေးလက်ကျင့်မှုကိုထိုင်းနိုင်ငံရဲ့ကမ်းခြေတစ်ခုမှာဒီကနေ့ကျင်းပပြုလုပ်ခဲ့ပါတယ်။ဒါကတော့နှစ်စဉ်ကျင်းပတဲ့ Cobra Go ရွှေမွေဟောက်စီးရေးလက်ကျင့်မှုရဲ့တစိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။ရန်သူတပ်ဖွဲ့တွေရှိနေတဲ့ကမ်းခြေကိုတိုက်ခိုက်သိမ်းယူတဲ့ပုံစံမျိုးနဲ့သူတို့စီးရေးလက်ကျင့်နေကြတာပါ။ထိုင်းနိုင်ငံရဲ့ဘန်ကောက်မြို့တော်ကနေမိုင်100ကျော်ဝေးတဲ့ထိုင်းနိုင်ငံချွန်ပူရီခရိုင်ထဲကဟက်ယောင်ခန့်ကြီးမှာအမေရိကန်ပြည်ထောင်စုထိုင်းတောင်ကိုရီးယားသုံးနိုင်ငံကမရင်းတပ်ဖွဲ့တွေဝင်းရံပိတ်ဆို့တိုက်ခိုက်တဲ့ရေတပ်ဖွဲ့တွေနဲ့အနိုင်ပြန်ချက်လည်ရင်တွေပါပါဝင်ပြီးတော့လေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။ထိုင်းမရင်းတပ်ဖွဲ့တွေကရှေ့တန်းကနေဥဆောင်ပြီးတော့တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကနောက်ကနေလိုက်ပါပြီးတော့တိုက်ခိုက်တဲ့ပုံဖော်ခဲ့ကြတာပါ။ဒီစီးရေးလေ့ကျင့်မှုကတော့အရေးကြီးဆုံးမှာလက်တွေ့အခြေအနေကြုံလာရတဲ့အချိန်မှာဒီနိုင်ငံတွေကြားမှာအတူလက်တွဲပြီးတော့တုံ့ပြန်နိုင်မဲ့စီးရေးဆက်ဆံရေးတရက်အသင့်တည်ဆောက်ထားနိုင်မှုအတွက်ဖြစ်ပါတယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးခရစ်စတိုဘာစတုန်းကပြောပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဒီနှစ်ပေါင်း30ကျော်အင်္ဂလိပ်ခမာနှစ်ဘာသာနဲ့ထုတ်ဝေလာခဲ့တဲ့ Phnom Penh Post သတင်းစာကိုဒီလကုံကစပြီးတော့ထုတ်ဝေမှုရပ်ဆိုင်းတော့မယ်လို့ကြေညာလိုက်ပါတယ်။ဝယ်ယူဖတ်ရှုသူတွေနေလာပြီးတော့ဝင်ငွေနေလာတာအစုရှယ်ယာသမားတွေအနေနဲ့ဆက်လက်ပြီးတော့အရှုံးမခံနိုင်တာကြောင့်လုပ်ငန်းတွေရပ်ရမယ့်အခြေအနေဆောက်ရောက်တာဖြစ်တယ်လို့ဒီသတင်းစာတိုက်ကပြောပါတယ်။ဝန်ကြီးချုပ်ဟောင်းဟွန်ဆန်လက်ထက်လွန်ခဲ့တဲ့ရှင်းနှစ်လောက်ကစလို့အတိုက်ခံနိုင်ငံရေးသမားတွေကိုအစိုးရကဖိနှိပ်လာနေတဲ့ကမ္ဘောဒီးယားနိုင်ငံမှာသတင်းလွတ်လပ်ခွင့်ဆိုင်ရာနောက်ထပ်ဆူယောက်မှုတစ်ခုလည်းဖြစ်ပါတယ်။ကုမ္ပဏီရဲ့ဗန်ဒါရီအခက်အခဲတွေကိုဖြေရှင်းတိုင်အောင်အစုရှယ်ယာရှင်တွေကနှီးမျိုးစုံစ조사ထည့်ဝင်ခဲ့ပေမဲ့လည်းဘလို့မှဆက်ရက်မတည်နိုင်တော့တဲ့အတွက်စိတ်မကောင်းစွာနဲ့ပဲရပ်ဖို့ဆုံးဖြတ်ရရလို့ဒါဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့သတင်းစာထဲမှာအတည်ပြုကြေညာပါတယ်။ Phnom Penh Post သတင်းစာကို American နိုင်ငံသား Michael Hayes နဲ့ Kathleen O'Caffey တို့က1962ခုနှစ်မှာသူတို့ပိုင်ငွေ American ဒေါ်လာ 5,000 နဲ့မှတည်ခဲ့ကြတာပါ။ Phnom Penh Post သတင်းစာတိုက်ကိုနောက်ပိုင်းပူးတွဲပိုင်ဆိုင်ခဲ့သူ Australia နိုင်ငံသား Ross Dangley ဟာတက်ဂရက်2000မှာမြန်မာနိုင်ငံမှာမြန်မာ Times သတင်းစာကိုထုတ်ဝေခဲ့ပါတယ်ရှင်။
မကြသေးခင်လပိုင်းတွေတွင်ကဆန်စေးတွေအစမတန်တက်သွားတဲ့အတွက်လူတွေအော်အော်တောင်းနေဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဒီလာတဲ့ရမနန်ဥပုပ်လမတိုင်ခင်မှာဈေးကွက်ပြန်လဲထိန်းချုပ်နိုင်တဲ့အခြေအနေရောက်မယ်လို့မျှော်လင့်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဆန်နဲ့စားသောက်ကုန်ရောင်းဝယ်ဖြန့်ဖြူးရေးကုမ္ပဏီကြီးဖြစ်တဲ့ Bulog ကခန့်မှန်းပါတယ်။မြန်မာနိုင်ငံအပါအဝင်ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယား၊အိန္ဒိယစတဲ့ဆန်တင်ပို့တဲ့နိုင်ငံတွေကိုချဉ်ကပ်ပြီးတော့ဆန်တန်ချိန်တသန်းနှစ်သိန်းမှယူဖို့ဂရီကဝတ်ရယူထားကြောင်းကိုလည်း Bullet Company အကြီးအကဲကပြောပါတယ်ရှင်သတင်းတွေကိုမဆုမျက်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံရဲ့လွှတ်တော်မှာတော့မြန်မာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုထိုင်းအနာပိုင်းနေနဲ့မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG တာဝန်ရှိတဲ့သူတွေဦးဆောင်ပြီးတော့မတ်လ2ရက်နေ့နဲ့မတ်လ3ရက်နေ့နှစ်ရက်တာကျင်းပမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်မဲ့သူလည်းဖြစ်ထိုင်းနိုင်ငံမှာအနှစ်30ကျော်နေထိုင်ပြီးတော့မြန်မာအရေးဦးဆောင်လှုပ်ရှားနေသူထိုင်းမြန်မာမဟာမိတ်ဖောင်ဒေးရှင်းဒါရိုက်တာဦးမြင့်ဝေကိုမတ်ညိုညိုလွင်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းပြီးတော့တင်ပြထားပါတယ်
ကုလားရမက်ကဆိုင်ရာအမြင့်ရန်ကိုယ်စားလှယ်မြမအတမ်းမကြီးဦးကျော်မိုးထွန်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်အပြင်နိုင်ငံတကာကိုယ်စားလှယ်တွေပထမဆုံးပါဝင်တဲ့မြမအရေးဆုံးနေပွဲကိုဘန်ကောက်မြို့ထိုင်းပါလီမန်ထဲမှာကျင်းပမှာဖြစ်ပါတယ် အာဏာသိမ်းပြီးသုံးတဲ့အကြာဆွေးနွေးပွဲကိုမြန်မာဒီမိုကရေစီရေးကိုဦးတည်မှုနဲ့အဲ့ဒီကနေထိုင်းနိုင်ငံသားတခြားလုံခြုံရေးတရားမှုတွေအပေါ်ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရီအမျိုးသားလုံခြုံရေးကော်မတီနေသားတာဝန်ခံရန့်စီမန်ထင်ရှားလာတဲ့ Move Forward Party အမတ်ဖီတာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံဟောင်းရှောင်းတာနော်အပါအဝင်နိုင်ငံတကာတန်တမန်တွေဆွေးနွေးကြမှာပါဒီတွဲဆောင်ပွဲကမြမအရေးအတွက်အပေါင်းလက္ခဏာဆောင်တဲ့လောရက်တစ်ခုဖြစ်တယ်လို့တွဲဆောင်ပွဲတက်ရောက်မဲ့မြမအရေးလှုပ်ရှားသူဦးမြင့်ဝေကပြောပါတယ
်အခုကတော့ဒါကျွန်တော်တို့မြေဦးတော်လိုင်းရေးနဲ့ရပ်ပေါ်ပေါက်တဲ့အစိုးရအတိမပြုခံရတာပေါ့နော်အဲ့အတွက်ကျွန်တော်တို့အပေါင်းလက္ခဏာဆင့်တစ်ခုပေါ့နောက်တက်လည်းထပ်ပြီးတော့ကျွန်တော်ပြောရေးဆိုခွင့်နေရလာမှာပေါ့အခုကတော့အခုဒီအခမ်းအနားအစီအစဉ်ရဆင်မနာကနေပေါ်ပေါက်တဲ့လူမှုဆက်ဆံရေးတွေကနေကျွန်တော်တို့ဒီဒေါ်လာရရဲ့ဥဆောင်တဲ့အပိုင်းကအလုံသမားဆိုအလုံသမားနဲ့ပေါ့ပညာရေးဆိုရင်ပညာရေးပေါ့နော်အဲ့တော့အဲ့လိုဘဝတွေဆက်ဆံနိုင်လာရင်ကျွန်တော်ထိုင်းတဲ့ဟိုဘလို့မနဲ့မဆိုရောက်လာမဲ့လူတွေရဲ့လူမျိုးရေးစီးပွားရေးပညာရေးကလေးသူငယ်တွေရေးအားလုံးကကျွန်တော်တို့တိုးတက်အောင်ဒိန်ကြည့်သွားလို့ရတာပေါ့နော်အဲ့တော့အပေါင်းလက္ခဏာဆောင်တဲ့ဟိုပါ
အခုလိုတွေ့ဆုံမှုအခမ်းအနားဖြစ်လာရတာကနှွေဦးတော်လန်ရေးအပေါ်မြန်မာလူထုထောက်ခံမှုကအားကောင်းလွန်းလာကြောင်းဖြစ်တယ်လို့တော့ဦးမြင့်ဝေကသုံးသပ်ပါတယ
်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတရားဝင်ကို၄သားလောက်ကြော်ကြော်ရှိတော့တယ်။နောက်အဲ့တရားဝင်မြန်မာနိုင်ငံသားတွေကလည်းအခုတော်လန်ရေးမှာအများကြီးပတ်မှုတဲ့အဓိကထောက်ခံသူတွေကိုနှွေဦးတော်လန်ရေးမှာ NUG ကပြည်သူတွေရဲ့တခဲနဲ့ထောက်ခံမှုရတဲ့အတွေ့ထိုင်းဘက်ကနောက်ဆုံးအဆင့်မှာသူစာပြီးစဉ်းစားတော့နောက်ပြီးတော့သူတိုင်းရဲ့နေကြားနဲ့သူဆက်ဆက်နေတော့သူ့မှာလည်းလုံမျိုးရေးစီးပွားရေးအကုန်လုံးထိခိုက်တယ်အကျိုးမြတ်လည်းရှိတယ်ထိခိုက်မှုတွေလည်းရှိတယ်အဲအဲ့ဒီခါကျတော့သူကဒါကိုစဉ်းစားပြီးတဲ့အတွက်ဒါကျွန်တော်တို့ကရှင်းရှင်းပြောရအောင်တော့ဟိုဥကြုံမိုးထွန်းတာမတ်ကြီးနဲ့ဒီတော့စင်မအောင်ငန်ကြီးဝင်ကြီးကြောင့် NUG ကြောင့်ရေးဆိုတာတဲ့နောက်ခံလူလူရဲ့အခြေအနေပေါ့လူလူအကောက်ကံမှုကအရင်များလုံးနဲ့ပြီးတွင်းမှာရောပြီးပါမှာသူပြင်တိုင်းမှာရှိတဲ့လူတွေကအကုန်လုံးတော့ကနေကြောက်လို့ဒါချော့ပြီးနေရသူများတိုင်းမြင်လို့ဒါတို့လုံးဝမချင်းလဲတာရှိတယ်အဲ့တော့ဒါဒီကြောင့်ထိုင်းကတည်ပြီးစဉ်းစားတယ်လို့ကျွန်တော်ထင်ပါတယ
် Wonderful to have you here we celebrate 190 years of diplomatic relations between Thailand and the United States
ဒီဆွေးနွေးပွဲဟာထိုင်းနိုင်ငံသားရေးဝင်ကြီးပမ်ပရီနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးတိုနီဘလင်ကင်တို့ဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာခဲ့တာလည်းဖြစ်ပါရဲ့ရှင်။ကျွန်မညညိုလွင်ပ
ါ။
ဒါကတော့ဦးမြင့်ဝေကိုမညညိုလွင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။သောရရှင်များရှင်ဒီဆွေးနွေးပွဲမှာတော့လက်ရှိထိုင်းနိုင်ငံသားရေးဝင်ကြီးပမ်ပရီဖာဟီထာနုကွန်ကိုရိုင်တက်ရောက်ဖို့စီစဉ်ထားပေမဲ့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတဲ့နောက်ဆုံးရသတင်းတွေအရကတော့သူတက်ရောက်ဖို့မရှိဘူးလို့သိရပါတယ်ရှင်အခုဆက်ပြီးတော့မုံရွာဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါတယ်မုံရွာမြို့ကြောက်စစ်ပုံအမြောက်တက်ဝင်းကျင်မှာရှိတဲ့ကျေးရွာတွေမီးရှို့ခံနေရပြီးတော့ရွာသူရွာသားတွေထွက်ပြေးနေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လိုက်ပစ်နေတာကြောင့်အရသာထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မခင်ဖြူထွေးပြောပြပေးပါမယ
်စကိုင်းတိုင်းမုံရွာမြို့နယ်မှာရှိတဲ့ကျောက်စစ်ပုံအမြောက်တက်ပတ်ချာလေကကြေးရွာတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးတရွာဝင်တရွာထွက်မိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းတဲ့ကြေးရွာကနေမင်းညနေကထွက်လာတဲ့စစ်ကောင်စီအဖွဲ့ဝင်တွေဟာဒီကနေ့မနေ့အစောပိုင်းမှာခိုးတန်းကြေးရွာထဲဝင်ရောက်ပြီးဒေသခံတွေတချို့ကိုမိရှို့နေတယ်လို့ဒေသကာကွယ်ရေးရဲဘော်တို့ကပြောပါတယ်
။ခိုးတန်းရဲ့အခြေအနေကတော့လည်းကြည့်တော့အဲဘာမှမဟုတ်ပါဘူး။ဒီမကြည့်ပါလေးရောက်။ခုလည်းကြည့်တော့အဲ့တော့မှဟုတ်နည်းနည်းဟိုအခြေအနေကဟိုမနေသေးလို့ပါကျွန်တော်အဲ့တော့အပီပီရောက်လို့နေရတဲ့အခြေအနေဟုတ်လား။ရောက်တာတော့ဟုတ်တယ်မိရှို့ရတယ်ဟုတ်တယ်ဆိုင်ဟုတ်တယ်ဒါတော့ကျွန်တော်က400ပြောင်း500ပြောင်းတော့ရှိသေးလားမကြည့်ရလေ3မိုင်ပတ်ချလဲလောက်4မိုင်ပတ်ချလဲလောက်အဲ့လောက်ကိုမီးရှို့နေရတယ်မသိရဘူ
းရွာရဲ့မလန်းမကန်းကနေအခြေအနေကိုစောင့်ကြည့်နေရပြီးမီးလောင်ပျက်စီးမှုကိုတော့အတိအကျမသိနိုင်သေးဘူးလို့ပြောပါတယ်ရွာထဲမှာတော့ဒီကနေ့နေ့လဲအချိန်အထိစစ်ကောင်စီအဖွဲ့ဝင်တွေရှိနေတော့မယ်လို့ပြောပါတယ်ရေကန်စုကြီးရွာရဲ့ဖေဖော်ဝါရီလ28ရက်ပြီးခဲ့တဲ့ပုံထုနေညာကလက်နက်ကြီးထိမှန်လို့အရတား9ဦးဒဏ်ရာရခဲ့တဲ့အကြောင်းလဲပြောပါတယ
်ဒီကနေ့ဒေသခံတွေတော့ဟိုပါလည်းကြီးနေရဲ့အနေနဲ့စိတ်ကြောက်ဆုံးတဲ့နည်းချင်လိုက်တော့အဲလွတ်အောင်ခဲ့ရအောင်တော့စီမေးဆောင်ရပါဘူးလေ။လည်းလည်းဒီကြောက်တဲ့ချိန်ကြီးကတော့ဟိုမိညာကတော့ရေကန်ကြီးရအောင်လည်းလည်းကြီးကြတာတော့9ယောက်ဖြစ်ရပါဘူးနော်။9ယောက်လောက်ကတော့စိုးရရတယ်လို့သိရတယ်ကြောက်ဟုတ်။
ခြေရွာတွေကဒေသခံတွေတချို့မိရှုဖြက်စီးခံရတာလက်နက်ကြီးနဲ့ပစ်ခတ်လို့တိတ်ဆုံးထိခိုက်တာတွေရှိတယ်လို့မုံရွာမြို့ပေါ်မှာလည်းအစ်စ်စေးတားစီးတွေပုံမှန်တိုင်းဆက်ပြီးရှိနေတယ်လို့မုံရွာမြို့ကတူကလည်းပြောပါတယ်
မျိုးပေါ်ကျင်းရတော့ဖမ်းနာစီးတာတွေလည်းရှိတယ်လေကျင်းရတာတွေတော့ပဲရှိတယ်ကျွန်တော်တော့သိပြီးမရှိတော့ဘူ
းမုံရွာမြို့မှာဒေသတွင်းတော်လိုင်းရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားအပြန်အလှန်ထိတိတိုက်ပွဲတွေမရှိပေမဲ့ကျေးရွာတွေထဲလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ထိတွေ့တိုက်ပွဲမရှိပေမဲ့လို့လည်းလက်နက်ကြီးကြားရောက်မှကိုစိုးရိမ်ပူပန်တာကြောင့်ထွက်ပြေးတင်းရှောင်နေကြရပြီးတချို့ကတော့နေအိမ်မီးရှို့ဖျက်ဆီးခံရလို့ပြန်စရာနေအိမ်မရှိဖြစ်နေတာတွေလည်းရှိပါတယ်ရှင်။
ဒါကတော့မုံရွာမြို့ကြောက်စစ်ပုံအမြောက်တပ်ဝင်းကျင်မှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီတပ်ကမီးနဲ့လိုက်ရှို့နေတဲ့အတွက်ရွာသူရွာသားတွေထွက်ပြေးနေရတဲ့အခြေအနေမခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့မနက်ပိုင်းကနေစလို့ကချင်တပြည်နယ်လုံးနီးပါးဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရဲ့မြို့တော်မြကြီးနားအပါအဝင်ကချင်ပြည်နယ်ကမြို့အားလုံးနီးပါးဒီကနေ့နေ့ကင်းပိုင်းကနေစတင်လို့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်သွားပါတယ်။လောလောဆယ်ဖားကတ်နဲ့မန်မျိုးဘက်တွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေအခုလိုပြတ်တောက်သွားတဲ့အချိန်မှာလူခွေချိုးဖောက်မှုတွေဖြစ်ပွားမှာကိုလည်းစိုးရိမ်နေကြပါတယ်။လက်တလောကချင်ပြည်နယ်အတွင်းဆက်သွယ်ရေးပြတ်တောက်နေတဲ့အခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းတင်ပြပေးထားပါဗျ။ယ
ခုခေါ်ဆိုသောဖုန်းမှာဆက်သိထားပါတယ်ရှင်။ The number you have dialed is switched off.
ဒီနေ့ခေါ်ဆိုသောတယ်လီဖုန်းမှာဆက်သိထားပါရဲ့ရှင်။ Sorry, the number you have dialed is power off.
ဒါကတော့ကချင်ပြည်နယ်မြို့တော်မြစ်ကြီးနားအပါအဝင်မြို့ကြီးတော်တော်များများကို VOA ကဖုန်းခေါ်ဆိုချိန်မှာပြန်ကြားလာတဲ့အတန်ပဲဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတယ်လီဖုန်းလိုင်းတွေဒီကနေ့နေကင်းကစတင်ပြီးပြတ်တောက်နေသလိုအင်တာနက်လိုင်းတွေလည်းပြတ်တောက်နေတာပါ။လက်ရှိကချင်ပြည်နယ်အတွင်းဆက်သွယ်ရေးအခြေအနေကိုတရုတ်မြန်မာနယ်စပ်ရောက်ကချင်စာနယ်ဇင်းသမားတို့ကအခုလိုပြောပြပါဗျာ။
ဒီနေ့မနေ့ပေါ်တော့အစိုးပိုင်းမှာတော့မြစ်ကြီးနားမှာရှိတဲ့တင်ရင်ချင်းတွေနဲ့စကားပြောလို့ရတယ်။ line လေးနဲ့ပေါ်တော့စရက်နိုင်ရောက်စီအင်တာနက်လိုင်းနဲ့ရတယ်ပေါ့။အဲ့နောက်ပိုင်းမှာ line အလုံးဝမပြတော့ဖုန်းခေါ်လည်းမရတော့ပုံပေါ်ဘက်မှာလည်းခေါ်တယ်။ဖကန်ဒီတက်ပို့ဖြစ်နေတဲ့ဖကန်ဒီတော့ခံပဲပေါ်လေ။လုံးအလုံးဝပြတ်သွားရေပေါ့။အခုပြင်းလို့ပါလို့ပဲမှာလည်းပြတ်သွားပြီ။တော်တော်များများမှာပေါ်တော့ရှိပြီးတဲ့တော်တော်များများပြတ်တယ်ပေါ့။ခါတိုင်းတော့ဖကန်မှာပြတ်တယ်ပေါ့။ဟိုတော့ငါလည်းမြစ်ကြီးနားတော့ပါလို့မှာဘောကန်လိုင်းတွေပြတ်တယ်အမေဂျင်တန်လိုင်းတွေလာတော့အဲ့မဲ့ဒီလောက်ကြီးမြို့အများကြီးမှာပေါ့ဆက်တွေ့ခါလေးပြတ်တာတော့ဒါပသမဆုံးဝေးစင်တယ်သူတို့မျိုးပြတ်နေတဲ့အချင်းမျိုးဟုတ်တယ်ပေါ့
ကချင်ပြည်နယ်တစ်ခုလုံးလိုအဆက်အသွယ်တွေပြတ်တောက်တာနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာမသိရသေးကြောင်းလဲသူကအခုလိုဆက်ပြောပါတယ
်အဲ့ဘလူးစပြတ်တယ်လေးစင်ပါတော့ဒီစားတော့ကျွန်တော်လည်းမသိဘူးပေါ့တော့ဟိုတို့တော့မကြည့်တော့ပြတ်တာတော့ဒီစကိုင်းတက်မှာတိုက်ပွဲဖြစ်လို့သူတို့ဖိုက်ပါရှူးလေးချီမှာပြတ်တယ်လို့ပြောတော့ပေါ့ဒီမှာအခုအချင်းတွေကဘာကြောင့်အဲ့လိုမျိုးဖြစ်တယ်ဆိုတော့မတိရတယ်လို့ထင်တယ်ပြုံးကနေဖြစ်သွားဆိုတော့ဘဘကစစ်တူရေးအဖွဲ့ကြီးလည်းစစ်တွေလို့လည်းမရဘူးပေါ့နော်အဲ့လိုမျိုးဘာကြောင့်လဲဆိုတော့မတိနိုင်ဘူးဖြစ
်အိန္ဒိယနိုင်ငံအခြေဆိုင် KHRW ခေါ်ကချင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုချက်ကတော့ကချင်ပြည်နယ်ကမြို့အတော်များများကိုဆက်သွယ်လို့မရကြအောင်အခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဆက်သွယ်တာကဖုန်းလိုင်းရောဒီအင်တာနက်ရောဒီလိုခုပါကဆက်ပြလိုက်တော့ပြောပါဒီနေ့ကဆက်တာကြီးပုံကြည့်မှာပေါ့နော်ဆက်တယ်လို့မရတော့ဘူး။အခုကျွန်တော်တို့ကဒီဟာမြစ်ချနာဝဲမော်ပေါ့နော်ဒီအဲချမ်းကိုဆက်တယ်တော့မရတော့ဘူးလုံးလုံးမရတော့ဘူး။အခုကဒီမြို့နယ်ဒီအလုံးကြီးပါပေါ့နော်ဆရာကရှိနေတယ်အလုံးကြီးပါပြတ်ထပြ။အခုကျွန်တော်တို့ဘယ်သူမှဆက်တယ်လို့မရသေးဘူးကြာအခုချိန်ပြီ
။ဒီလိုတပြည်နယ်လုံးအဆက်အသွယ်ပြတ်တောက်နေချိန်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာမှာကိုစိုးရင်ကြောင်းလဲသူကဆက်ပြောပါတယ
်။အခုအင်တာနက်လည်းမရအချိန်နဲ့ပါဖြစ်နေတယ်မှလည်းမကြည့်တော့ဘူးနော်။အခုလဲဆိုတော့ကျွန်တော်တို့ဒီဒီတို့တွေကတော့ဘာဖြစ်နေရမှန်းတော့မသိတော့ဘူးเนาะဒါဆိုတော့ကျွန်တော်တို့အနေနဲ့တော့ဒီလူခွေးတွေဒီတို့တွေကတော့လူခွေးတွေဒီကြီးမမတွေချုပ်ဖောက်ခံရမှာကိုဒီလိုမျိုးဆူရင်တော့အဓိကတော့ဒီကချင်ပြည်နယ်တပြည်လုံးကိုပြည်လိုက်ဆိုတော့သူတို့ကတော့ဒီတို့တွေကိုဒီတတ်တတ်ဆူဆောင်ဖို့ပေါ့เนาะဒီဟာကိုပဲသူတို့ကတော့ဒီကတိုက်ကက်တို့ကမှလုတ်လာရတော့မြင်ပါရဟုတ်ဆူရင်တော့ဘောတော့ဆရာဟုတ်
ဒီရပိုင်းမှာတော့ဖားကန့်မန်စီနဲ့ဟိုပင်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KNA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာပါကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမြို့နယ်တချို့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ဘူးသလိုဒီဇင်ဘာလအတွင်းမှာတော့မြစ်ကြီးနားမြို့မှာတပတ်နီးပါးကြာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ပါတယ်စကိုင်းတိုင်းအတွင်းစီးရေးတင့်မာမှုမြင့်မားနေတဲ့ကောလင်းနဲ့ပင်လယ်ဘူးဒေသအပါအဝင်တချို့ဒေသတွေမှာလည်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကိုနှစ်နဲ့ချီပြီးပိတ်ပင်ထားတာမျိုးတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်မြကြီးနားမြို့အပါအဝင်ကချင်ပြည်နယ်အတွင်းကမြို့အလုံးကြီးပါဒီကနေ့နေကင်းပိုင်းကနေစလို့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတဲ့ပုံမှာလူခွေချိုးဖောက်မှုတွေဖြစ်မှာကိုစိုးရိမ်နေကြတဲ့အခြေအနေကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာပညာတက်လူငယ်မျိုးဆက်မပြောက်အောင်အမေရိကန်အကူအညီထောက်ပံ့မဲ့အစီအစဉ်သစ်အကြောင်းကိုတင်ပြပေးကြပါတယ်အနာဂတ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့ပညာရည်တွေတင်ကြားနိုင်မှုမြန်မာကျောင်းသူကျောင်းသားထောင်နဲ့ချီအတွက်ပညာတော်သင်စုပေးရမယ့်အစီအစဉ်သစ်နဲ့ပတ်သက်လို့ USAID နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဖေဖော်ဝါရီလ29ရက်နေ့ကကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာပညာတတ်လူငယ်မျိုးဆက်ပျောက်ဆုံးသွားတာမျိုးမဖြစ်အောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့ပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကနေကိုအောင်အောင်သတင်းပေးပို့ထားပါတယ
် Diversity and Inclusion Scholarship မတူကွဲပြားခြင်းနဲ့အားလုံးပါဝင်နိုင်တဲ့ပညာတော်သင်စုကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ကနေပြီးတော့ကြေညာလိုက်ပါတယ်ဒီပညာတော်သင်စုကိုမြန်မာကျောင်းသူကျောင်းသားတထောင်ကျော်ရရှိမှာဖြစ်ပါတယ
်ဘန်ကောက်မြို့ Jim Thompson Art Center မှာကျင်းပတဲ့ပညာတော်သင်စုနဲ့ပတ်သက်ပြီးမိတ်ဆက်ကြေညာတဲ့အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးအကြီးအကဲ Susan Stevenson လည်းတက်ရောက်ပါတယ
် Rememberthe difficulties at the university
1990ခုနှစ်ကာလတွေကတက်သူကျောင်းတွေရဲ့အခြေအနေကိုပြန်အမှတ်ရမိစေပါတယ်။ကျောင်းသားတွေဟာဖွဲ့ရဖို့ဆယ်စုနှစ်နဲ့ချီအချိန်ကြာမြင့်ခဲ့ပါတယ်။ထောက်ကူပြုပေးတာမျိုးမရှိဘူးဆိုရင်မြန်မာနိုင်ငံအနေနဲ့လူငယ်မျိုးဆက်တည်းရဲ့ပျောက်ဆုံးလို့မဲ့အနေကိုလည်းရင်ဆိုင်နေရတာပါ။
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကောင့်တွေပေါ်ရမှာလိုအပ်တဲ့ပညာရေးအတွက်၄နှစ် Bachelor Degree, Master Degree နဲ့ PhD ဘွဲ့တွေအပြင် Certificate အသိမှတ်ပြုလက်မှတ်နဲ့ Diploma အစီအစဉ်တော်တော်များများအတွက်လည်းပညာတော်သင်စုလျှောက်ထားနိုင်ပါတယ်။အသက်25နှစ်အောက်လူငယ်45ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံမှာအခက်အခဲမျိုးစုံအကြာပညာသင်ကြားဖို့အခက်တွေ့နေရတဲ့အခြေအနေတွေကြောင့် American ပြည်ထောင်စုအနေနဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတာဖြစ်တဲ့အကြောင်းလဲအခုလိုပြောကြားပါတယ်
What we want is to make sure that they have those opportunities.
သူတို့တက်ဆွမ်းသမျှအကောင်းဆုံးကြိုးစားပြီးသူတို့ရဲ့အနာဂတ်အတွက်သာမဟုတ်ပဲမြန်မာနိုင်ငံရဲ့အနာဂတ်အတွက်အဆင့်မြင့်ပညာရေးကိုဆက်လက်သင်ကြားနိုင်ခွင့်ရဖို့ဆောင်ရွက်ပေးသွားမှာပါ မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိတဲ့ပညာတော်သင်စုအစီအစဉ်ဟာအမေရိကန်ပြည်ထောင်စုအနေနဲ့တနည်းတစ်လမ်းအဖြစ်အထောက်ခံပေးတာဖြစ်ပါတယ်
DISP မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိသောပညာတော်သင်စုရရှိသူတွေဟာထိုင်းနိုင်ငံနဲ့အာရှဒေသတွေနိုင်ငံတွေဖြစ်တဲ့ကမ်ဘောဒီးယား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စုအရီဇိုနာတက်ကတိုရဲ့အွန်လိုင်းစနစ်ကနေလည်းပညာသင်ကြားခွင့်ရရှိမှာပါ USAID အနေနဲ့အခုပညာတော်သင်စုအပြင်မြန်မာကျောင်းသူကျောင်းသားရာခိုင်နှုန်းကိုလင်ကွန်ပညာတော်သင်စုလည်းပေးအပ်ခဲ့ပါတယ်လူငယ်မျိုးဆက်တွေအနေနဲ့ပညာသင်ကြားခွင့်ရဖို့အရေးကြီးကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အာရှရေးရာလက်ထောက်အုပ်ချုပ်ရေးမှူးမိုက်ကယ်ရှေဖာကအခုလိုပြောကြားပါတယ်
အသိပညာအတတ်ပညာရရှိမဲ့အစင်းမြင့်ပညာသင်ကြားခွင့်ရမှသာကျောင်းသားတွေအနေနဲ့နိုင်ငံတည်ဆောက်ရမှာအသုံးဝင်တဲ့စွမ်းကျင်တဲ့ပညာရှင်တွေဖြစ်လာမယ်ဆိုတာကိုကျွန်တော်တို့ယုံကြည်ပါတယ
် DISP ပညာသင်စုအစီအစဉ်ဟာဒေတာတွင်အစင်းမြင့်ပညာရေးကဏ္ဍနဲ့ပတ်သက်လို့မဟာဗျူဟာမြောက်ယင်းကြီးမြုပ်နှံမှုဖြစ်ကြောင်းလဲရှေဖာကပြောဆိုပါတယ်ဒါအပြင်အခုလိုအစီအစဉ်ဟာပညာရေးနဲ့ပတ်သက်ပြီးအလေးထားတဲ့ American ပြည်ထောင်စုရဲ့တနိဋ္ဌာန်ချဆောင်ရွက်မှုကိုပြသလိုက်တာဖြစ်တယ်လို့မြန်မာနဲ့ကမ္ဘာတစ်လောကမှာကောင်းမွန်တဲ့အကျိုးဆက်တွေပေါ်ပေါက်လာဖို့အတွက်ဖြစ်တယ်လို့လည်း Michael Schiffer ကကြေညာချက်ထဲမှာပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းနဲ့နေဆက်ဒီတာကပညာတော်သင်စုလျှောက်ထားသူတွေကိုရွေးချယ်ရမှာနိုင်ငံအတွက်ဥဆောင်ဥရက်ပါရီဆောင်ရွက်ခဲ့လဲဆိုတဲ့အပေါ်မူတည်ရွေးချယ်မှာဖြစ်တယ်လို့ပညာတော်သင်စုကနေကိုလူမှုအတိုင်းဝိုင်းအတွက်ဘလို့အကျိုးပြုနိုင်မလဲဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲရှင်းရှင်းလင်းလင်းသိရှိထားဖို့လိုအပ်ကြောင်း USAID ကပြောဆိုထားပါတယ်ပညာသင်ကြားပြီးတဲ့အခါမှာလဲကိုထာနေလူမှုအတိုင်းအဝန်းကြားပြန်သွားပြီးမတူကွဲပြားမှုတွေကိုဖြေရှင်းကျော်လွှားကအတူပူးပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းဖို့လဲလိုအပ်မှာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာပညာတတ်လူငယ်မျိုးဆက်ပျောက်ဆုံးသွားတာမျိုးမဖြစ်အောင်လို့အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပေးသွားမယ့်အစီအစဉ်သစ်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကနေကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့ထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်နေပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်။တော်ရရှင်နေခုနားဆင်နေရတာကတော့ VOA American အတန်ရဲ့တောက်ကြညာပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်မတ်လ1ရက်နေ့တောက်ကြညပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီကစစ်မှုထမ်းဥပဒေကိုအမျိုးသမီးတွေကန့်ကွက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်အရွယ်ရောက်ပြီးတဲ့လူငယ်လူရွယ်တိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေစတင်အသက်ဝင်ကြောင်းစစ်ကောင်စီက2024ခုနှစ်ဖေဖော်ဝါရီလထဲမှာကြေညာခဲ့သလိုတချို့နေရာဒေသတွေမှာတော့လူငယ်တွေအတင်းအဓမ္မစစ်သားစုဆောင်းခံနေရပါတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်မလုံခြုံမှုတွေပိုခံစားလာရပြီးတော့နေ့စဉ်စိုးရိမ်ကြောက်ကြနေရတယ်လို့လူငယ်တွေနဲ့သူတို့ရဲ့မိခင်တွေကပြောပြကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံသလိုဒီလိုမျိုးစစ်တပ်ထဲမှာစစ်မှုထမ်းမှုဆိုတာလည်းမဖြစ်နိုင်ဘူးလို့လူငယ်အမျိုးသမီးတွေကပြောပါတယ်စစ်မှုထမ်းဥပဒေနဲ့ပတ်သက်လို့လူငယ်အမျိုးသမီးနဲ့မိခင်တချို့ရဲ့အမြင်တွေကိုစုစည်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
ရွေရောက်သူလူငယ်လူရွယ်တွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုလက်တွေ့အကောင့်ထဲဖော်မယ်လို့မြမစစ်ကောင်စီကအာဏာသိမ်းပြီး3နှစ်အကြာဖေဖော်ဝါရီလ10ရက်နေ့မှာကြေညာလိုက်တာပါဒီဥပဒေကအာဏာသိမ်းမှုကိုဆန့်ကျင်ခဲ့ကြတဲ့လူငယ်တွေအတွက်တော့ပိုးပြီးမခံမရနိုင်စရာချင်းချောက်မှုတစ်ခုဖြစ်လာခဲ့တယ်လို့လူငယ်အတော်များများက VOA ကိုပြောပါတယ်အနာသိမ့်ချိန်မှာဒုတိယနဲ့တက္ကသိုလ်တက်နေတဲ့ကျောင်းသူမတ်စုမေဇော်ကတော့အနာသိမ့်မှုနောက်ပိုင်း CDM လှုပ်ရှားမှုမှာပါဝင်ပြီးကျောင်းဆက်မတက်တော့ပဲတပိတ်မှောက်ခဲ့တယ်လို့အခုချိန်မှာလဲ CDM ကျောင်းသူတယောက်အနေနဲ့စစ်ကောင်စီစစ်တပ်ထဲမှာတော့ဘလို့မှအမှုမထမ်းနိုင်ဘူးလို့ပြောပါတယ်
။ကျမကိုစစ်မှုထမ်းမယ်လို့လာခေါ်လို့ရှိရင်ဘလို့နည်းနည်းပဲခေါ်ခေါ်မလိုက်နိုင်ပါဘူး။ကျမအလှည့်ကျမစစ်မှုထမ်းမယ်ဆိုတာသိတာနဲ့ energy လောက်ကပ်ပြီးတဲ့ထဲဝင်ပို့ဆုံးပြတ်ထားပြီးသားပါစစ်ကောင်စီဘက်ကတက်ပြတ်နေပြီသားဆိုတော့သူကတယောက်ရဲနှစ်ယောက်ရဲရဲတလောက်ကိုတော့ခေါ်มาပဲ။ကျမတို့ပြည်သူတွေကစစ်မှုထမ်းမှုခေါ်ရင်မလိုက်ပဲနေခြင်းအဖြစ်စစ်မှုထမ်းမနေရအောင်ကိုတုံ့ပြန်တင်လို့ထင်ပါတယ်ရှင
်။လက်တော်ချင်းမိုင်တက်ကတူမှာနှီးပညာဘာသာရဲနဲ့ဒုတိယနှစ်တက်နေတဲ့ကျောင်းသူမမွန်ကတော့စစ်မှုထမ်းဥပဒေသတင်းကိုကြားကလေးကမောင်နှမတွေနဲ့မိသားစုတွေအတွက်စိတ်ပူပန်နေရပြီးသူကိုယ်တိုင်လည်းကျောင်းပြည့်လို့မြမပြည်ကိုပြန်တဲ့အခါစစ်မှုထမ်းရမယ့်အခြေအနေကြုံရမှာကိုမလိုလားဘူးလို့ပြောပါတယ်
။သတင်းကိုတိတိကျကျချင်ရတော့ဟိုကိုယ့်အတွက်ဆိုတာဒီမိသားစုကိုပို့ပြီးစိတ်ပူရတာပေါ့နော်ဆိုတော့မိသားစုထဲမှာရှိတဲ့ဒီအကိုဝမ်းခွဲတွေအမဝမ်းခွဲတွေနောက်ဆုံးဦးလေးတွေပါတယ်ပို့ပြီးတော့စိတ်ပူရတာပေါ့သူတို့အတွက်အရင်စိတ်ပူပြီးတော့မှဟိုငါလဲထိုးလီ၎င်းမဲပြန်လို့မရဘူးဆိုတာမျိုးပေါ့နောက်ဘက်ကျတော့မခံကျင်စိတ်ပေါ့နော်ပို့ပြီးတော့မခံကျင်စိတ်ရဲဖြစ်တယ်ပေါ့ငါတို့တဖြည်းတွေးတိုးတဖြည်းဖြည်းဆန်းလာရေပေါ့အဲ့လိုပုံစံမျိုးခံစားရနောက်ဘက်ဒီသူတို့လောက်တဲ့အပေါ်မှာလဲဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးလေနော်ဒါကိုတိုင်းရင်တက်တဲ့ဟိုအစိုးရလည်းမဟုတ်ဘူးကိုတဘောကြတဲ့အစိုးရလည်းမဟုတ်တဲ့အတွက်ဒီလိုမျိုးတို့ကတို့ထုတ်ချင်တဲ့ဥပဒေတွေထုတ်ပြီးတို့လှုပ်ချင်တာလုပ်နေတဲ့အပေါ်မှာတော့လုံးဝကိုယာနှုံးပြီးကန့်ကွက်တာပေါ့နော
်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကိုလက်မခံနိုင်တာကတော့ဒီလိုလူငယ်တွေနဲ့မဟုတ်ပါဘူးမိမတွေချားမှလည်းစစ်ကောင်စီကဒီဥပဒေကိုအသက်သွင်းပြီးတော့လူငယ်တွေကိုဖိအားပေးအသုံးချလာမှကိုစိုးရိမ်နေကြပါတယ်ဒီဥပဒေကြောင့်အရွယ်ရောက်နေပြီဖြစ်တဲ့သားသမီးတွေအတွက်နေစဉ်ပူပန်နေရတယ်လို့မိခင်တူဖြစ်တဲ့မအီးလေးကအခုလိုပြောပါတယ်
။အဲဒီတင်စထွက်တယ်လို့ကြားရရပေါ့နော်မိဘအကုန်လုံးကတော့အဲစိတ်ကတော်တော်ကိုမအေးနိုင်ဖြစ်သွားတာပေါ့နော်ကိုသားသမီးတွေဘလို့ဖြစ်မလဲဆိုတာမသိဘူးဆိုတော့လေအဓိကပုံမှန်တိုင်းစစ်ဥပဒေတဲကိုစစ်ဥပဒေကြာထမ်းလို့စစ်မှုထမ်းရဲဆိုရင် ပုံမှန်စစ်တင်တဲ့ဆိုရင်ဒါမျိုးဆိုတာမိသားတွေအတွက်ကစိတ်တော်ပြဿနာမရှိဘူးပေါ့ရှင်ဒါမဲ့အခုလိုအခြေအနေမျိုးကြီးမှာတော့ကိုသားသမီးကိုစိတ်မထမ်းဆိုတာကြီးကတော့ဟိုစိတ်ထဲမှာစိတ်မချနိုင်ဘူးပေါ့နော်မဲ့စိတ်မအေးနိုင်ဘူးဖြစ်နေတာပေါ့အခုကတော့လေဟိုဥပဒေဆိုတာကသူတို့ကစားထဲကဥပဒေဖြစ်နေတော့ဘလို့ရှောင်းရမှာဘလို့ရှောင်းမှန်းကုန်မသိဘူးဖြစ်နေတာပေါ့နော်အိမ်ထဲမှာလည စိတ်မအေးရအောင်ဖြစ်တာပေါ့နော
်ဖေဗူလာ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာလိုက်တဲ့စစ်မှုထမ်းဥပဒေမှာတော့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာနဲ့စစ်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိအမျိုးသားအသက်18နှစ်ကနေ35နှစ်အထိအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းကြရမှာပါတမက်အရွယ်ကိုရောက်တဲ့နိုင်ငံသားတိုင်းကို24လထက်မပိုတဲ့ကာလအပိုင်းခြားအတွက်စစ်မှုထမ်းဖို့ဆင်ခေါ်နိုင်ပြီးကျွမ်းကျင်သူတွေဆိုရင်တော့36လထက်မပိုတဲ့ကာလအပိုင်းခြားမှာဆင်ခေါ်နိုင်တဲ့အကြောင်းနဲ့အရေးပေါ်အခြေအနေဖြစ်လာတဲ့အခါမှာတော့စစ်မှုထမ်းကာလကို9နှစ်အထိတွန်းပြစ်တတ်မှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒီလိုအရွယ်ရောက်သူတွေမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေကိုကျင့်သုံးတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ကတော့အခြေအနေမတူဘူးလို့မမွန်းကပြောပါတယ်။ပြည်သူတွေကိုဖိနှိပ်တက်ဖြတ်နေတဲ့စစ်တပ်ကအာဏာသိမ်းထားပြီးတော့အတင်းကျပ်ဖိအားပေးလှုပ်ဆောင်တာကိုလူတွေကလက်မခံနိုင်ကြတာလို့မမွန်းကပြောပါရယ်
။သူတို့ကစစ်မှုထမ်းခေါ်ရဆိုတာတရားနိုင်ငံလူမျိုးဟိုကောင်းကောင်းမွန်မွန်စစ်မှုထမ်းခေါ်ခြင်းမျိုးမဟုတ်ပဲနဲ့ဒါအကုန်လုံးပြောနေကြတဲ့အတိုင်းလူသားတိုင်းကပေါ့သူတို့ရဲ့စစ်သားတွေကိုကာကွယ်ဖို့အတွက်ဒီပြည်သူတွေရဲ့အသက်ကိုအသုံးချဖို့အတွက်လှုပ်တာမျိုးဆိုတော့ဘယ်လိုပဲပြောလက်ခံနိုင်ကြအကြောင်းမရှိဘူးပေါ့နော်။နောက်ပြောကြတော့ပိုလီတင်ကျိုးရေကောက်တင်မြောက်ထားတဲ့အစိုးရလည်းမဟုတ်တာကြောင့်ဘသူမှတော့သူတို့ရဲ့စစ်မှုထမ်းဥပဒေကိုဘသူမှတော့လက်ခံမှာမဟုတ်ဘူး။ဟိုတခြားနိုင်ငံတွေမှာလည်းဒီလိုမျိုးစစ်မှုထမ်းရတာပဲဘာဖြစ်လို့အဲ့ဒါကိုအထွန်းတက်နေကြရလဲဆိုလို့ရှိရင်သူများနိုင်ငံတွေမှာစစ်မှုထမ်းရတဲ့ဥပဒေကသူတို့လိုလိုချင်တင်မြောက်ထားတဲ့အစိုးရကတရားဝင်ခေါ်တာမျိုးဖြစ်မယ်။နောက်ပြောရလို့ရှိရင်သူတို့လူသားဆန်ဆန်နဲ့ထားတယ်လူသားဆန်ဆန်ပဲလုပ်သွားတာပေါ့နော်။ဒါပေမဲ့ဒီမှာကျတော့သူတို့ရဲ့လုပ်ရက်တွေကပေါ်တာဆွဲတာမျိုးတွေကကြတော့ဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးလူတွေကိုရိုက်နှက်ပြီးတော့တော်တော်ခေါ်ွားဘေးပျောက်လို့ပျောက်ွားမှလည်းမသိဆိုရမှာတော့ဒတိုင်းပြည်လုံးအနေနဲ့ကတော့အရင်ဆိုးရင်ပူကောင်းနေပေါ့နော်ဒီကကိုယ်နိုင်ငံကိုဒီကာကွယ်ပေးနေတဲ့စစ်တပ်ဆိုရင်တော့တမျိုးပေါ့နော်ဒါပေမဲ့အခုကကိုယ်နိုင်ငံကာကွယ်ပေးနေတဲ့စစ်တပ်မဟုတ်ဘဲနဲ့ကိုယ်လူမျိုးကိုပြန်တက်ပြီးတော့ကိုယ်လူမျိုးကိုဖမ်းဆီးပြီးလုပ်တယ်ဆိုတာဘာပဲဖြစ်ဖြစ်ဒါကလူဖွဲ့စည်းရပဲကြည့်မယ်ဆိုလို့ရှိရင်တော့မှဒါရာဇဝတ်မှုသဘောမျိုးလေနော်လူတွေကိုတို့ကသူတို့ကြိုက်တယ်လို့မျိုးလုံတို့ကသူတို့ကြိုက်တယ်လို့မျိုးဖမ်းစီတို့တို့ကြိုက်တဲ့ဥပဒေတို့ကသူတို့ထုတ်နေရဆိုတာဒါရာဇဝတ်မှုညောင်းနေပြီ
ပြည်သူတွေစားကန့်ကွက်မှုတွေဘယ်လိုပဲရှိရှိစစ်ကောင်စီကတော့လမ်းမေဧပြီလထဲမှာပရမဆုံးအကြိမ်အမှတ်စဉ်1အနေနဲ့အမျိုးသားအယောက်9000ခေါ်ယူมาဖြစ်ပြီးအမျိုးသမီးတွေကိုတော့လက်တော့ခေါ်ယူအောင်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ဒီလိုတရားဝင်ခေါ်ယူမှုတွေမစတင်ခင်ကတည်းကရန်ကုန်အပါဝင်ဒေသတချို့မှာလူငယ်တွေအတရားမှခေါ်ဆောင်ခံရတာပေါ်ရဆွဲခံရတာတွေရှိတယ်ဆိုတော့တရားအတိမပြုနိုင်တဲ့သတင်းတွေလည်းထွက်လာနေပါဗျ။မစုမီဇော်ရဲ့တငယ်ချင်းတယောက်ကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲအပြစ်မှာသွာလာနေရင်စစ်သားတွေကဟန်တာခေါ်ဆောင်တာခံခဲ့ရပြီးငွေပေးပြီးတော့မှပြန်လည်လွတ်လာခဲ့တယ်လို့မစုမီဇော်ကပြောပြပါဗျ။
ဒီကနေ့ဆရာလောက်ကမှတငယ်ချင်းတရားအပြင်သွားရင်းနဲ့စစ်ကောင်စီတပ်သားတွေရဲ့စစ်တာခံရတယ်။အဖုံးလေးမှာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတစ်ခုရှင်းတာလို့ဆိုပြီးစက္ကမတညာအိတ်ခိုင်းတယ်။နောက်နေ့မနေ့ကျတော့မှမိဘတွေကိုဆက်တယ်ပြီးတော့ပတ်စံဘလောက်နဲ့လာပြီးပါဆိုပြီးတော့ပြောတာကြုံခဲ့လို့ရှိတယ်။ဟိုတာဆိုတဲ့တရားရန်ကုန်မှာပုံစိုးနေလို့ထင်တယ်။နေဘက်ကလူတွေကရန်ကုန်ကိုစစ်ပြီးချောင်းရင်မလွတ်လောက်တဲ့သူတွေရှိတယ်။တကယ်လို့တိုးနဲ့အပြင်မှာထိုက်တိုက်တွေ့လို့ဆိုလို့ရှိရင်ပုံနေစစ်တဲမှပုံတင်နေစစ်တဲအဲ့ဒီမှာမှာသခိုင်းလို့မကူဘက်ကလေပါလာလို့ရှိရင်ဒီတစ်ခုမဟုတ်တစ်ခုရအောင်ရှာတယ်။ရှာပြီးလို့ရှိရင်ဖမ်းတယ်ဖမ်းပြီးလို့ရှိရင်အိမ်ကြီးဖုံးဆက်တဲ့ပတ်စံဘလောက်နေလာပြီပါဆိုပြီးပြောတယ်။အဲ့လိုမျိုးလေပတ်ဝန်းကျင်မှာခဏခဏကြုံနေရပါတယ်။အာဏာစသိမ်းလိုက်ပါပြီဆိုရင်မနိုင်ငံဘယ်နေရာမှာလုံခြုံမှုရှိတော့ဘူးလို့ခံစားရတာတော့အမှန်ပဲရှိ
။အခုလိုအခြေအနေတွေကြားလုံခြုံမှုဆိုတာကိုမခံစားရတာကတော့အာဏာသိမ်းပြီးချိန်ကတည်းကပါပဲလို့လည်းလူငယ်တွေကပြောပါတယ်။အခုချက်ပြီးမဖြစ်မနေစစ်မှုထမ်းရမယ့်အခြေအနေစိုက်လာတဲ့အခါမှာလူငယ်တွေအတော်များများပြည်ပနိုင်ငံတွေကိုထွက်ခွာဖို့အတွက်ကြိုးစားလာကြပါတယ်။မိဘတွေအတွက်လည်းသူတို့ရဲ့သားသမီးတွေကိုပြည်တွင်းမှာဆက်ထားဖို့ထက်ပြည်ပနိုင်ငံတစ်ခုကိုအမြန်ဆုံးပို့ဖို့အတွက်ပြင်ဆင်လာရတယ်လို့မအေးလေးကပြောပါတယ်
။အကုန်လုံးတန်းတန်းနေပိတ်ပြီးတော့လေဟိုဟာလမ်းကြောက်ကုန်တာပေါ့နော်။အခုထွက်သွားတဲ့ကလေးတွေဆိုလည်းဟိုဘက်မှာ ဟိုနိုင်ငံရဲ့သဘောမျိုးဖြစ်တာပေါ့နော်အခုဆိုကျမတို့လည်းသားကိုလွတ်မယ်လွတ်ပေမဲ့ဒီဘက်မှာသူ့ကိုကျမတို့ဘယ်လောက်ထိ supporting လုပ်နိုင်တယ်လဲကျမတို့မသိဘူးပေါ့နော်ဒီကြားထဲမှာကျမတို့နိုင်ငံရဲ့အခြေအနေကတခုခုအဆက်အသွယ်ပြတ်သွားခဲ့ရင်ဆိုတဲ့အတွေ့အကြုံကျမတို့တော်တော်ဖြစ်ကြီးရဲ့
စစ်မှုထမ်းဥပဒေကြောင့်လူငယ်တွေနဲ့မိသားစုတွေကြားအခုလိုဖိစီးမှုတွေတိုးလာတဲ့အပေါ်စစ်ကောင်စီကတော့အစိုးရိမ်မလွန်ကြဘူးနဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့အထင်မှားစိုးရိမ်မှုတွေဖြစ်အောင်သတင်းမီဒီယာတချို့ကသွေးထိုးလှုံ့ဆော်နေတာလို့လည်းတုံ့ပြန်ထားပါတယ်။ဘလူဘဲဖြစ်ဖြစ်လူငယ်တွေကတော့စစ်ကောင်စီရဲ့လှုပ်ရက်ကိုအစကတည်းကမယုံကြည်တာကြောင့်အခုစစ်မှုထမ်းရမယ့်အရေးကိုလည်းရတယ်နည်းနဲ့ရှောင်ရှားသွားမယ်လို့မမွန်းကပြောပါတယ
်။နောက်ဆုံးကိုယ်ပုံပြရင်ဒါဟိုအတိတငယ်ချင်းတွေရောဒီဆွေမျိုးတရားစုပြီဆိုလို့ရှိရင်အစစ်မှုထမ်းခြင်းထံငါတို့ PDF ဖဲပဲဝင်လိုက်တော့မှာပေါ့ဒီလိုမျိုးစစ်မှုထမ်းရမယ်တူတူဒီလိုမျိုးအပြင်းမှန်းခံရမယ်တူတူတို့တွေတော့ဝင် PDF ဖဲဖို့ဝင်မယ်တော်ရဲပဲဝင်မယ်တခြားဖွဲ့စည်းတွေနဲ့ပူးပေါင်းမယ်ထိုးနှီး၎င်းမယ်အဲ့လိုမျိုးမဖြစ်မနေအဲ့လိုမျိုးဖြစ်လာခဲ့ဆိုရင်တမီးကိုယ်တိုင်ရဲ့အဲ့လိုမျိုးပဲပေါ့နော်တို့နဲ့တော့လုံးဝတို့ရဲ့စစ်မှုထမ်းခြင်းတော့ရစစ်မှုထမ်းခြင်းဥပဒေမျိုးတော့ရှောင်နိုင်တည်းများရအောင်ရှောင်မယ်မဖြစ်မနေဆိုရင်တော့မှတခြားအဖွဲ့စည်းတွေကတခြားအဖွဲ့စည်းတွေမှာပဲစစ်မှုထမ်းမယ်တခြားအဖွဲ့စည်းတွေမှာပဲဒီလိုမျိုးတိုက်ခိုက်ဖို့အတွက်ပါဝင်မယ်ပေါ့ PDF ပဲဖြစ်ဖြစ်တခြားအဖွဲ့စည်းတွေပေါ့နော်တို့နဲ့တော့လုံးဝတေချာဘောက်ကတော့တို့ရဲ့ဒီစစ်မှုထမ်းခြင်းဥပဒေတွေတော့လုံးဝလက်မခံဘူ
းလက်တလုံးမှာတော့မမိုးလိုလူငယ်တွေအများပြားရှိနေတာပါစီရနာဒိမှုကြောင့်သူတို့ရဲ့ဘဝအိမ်မက်တွေပြုတ်ပြတ်ခဲ့ရပြီးအခုချက်ပြီးတော့မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကြောင့်ပိုးပြီးတော့လမ်းပြောက်တယ်လို့ခံစားလာရတယ်လို့ကျမဆက်သွယ်ပြောပြခဲ့တဲ့လူငယ်တော်များများကပြောဆိုကြတာကိုတင်ပြရင်းနဲ့ပဲဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာွယ်ပြပါရှင်ကျမဖြူဖြူပြပါရှင်
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုတဆောင်လေးအမေရိကန်တခွေစီစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းပတ်မှာတော့မတန်ဆွမ်းမြင်းစည်းချန်ပီယံတယောက်အကြောင်းကိုတင်ပြပေးထားပါရစေအမေရိကန်ပြည်ထောင်စုမှာဥပဒေပညာရပ်လေ့လာပြီးတော့ရှစ်နှစ်တူဦးလည်းဖြစ်တဲ့ကိုနိုင်လက်ဝင်းကိုကိုအောင်ကနယူးဂျာစီပြည်နယ်မှာတွားရောက်ရိုက်ကူးမေးမြန်းပြီးတင်ပြထားပါရစေ
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်လေးရောက်လာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့resume တွေကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ္ပံပါတယ်ဘုရားကြတော့သူကကြတော့3နှစ်ပေါ့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက4နှစ်တချို့ဆို9နှစ်ထိကြာတယ်မလိုက်နိုင်ဘူးအရင်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်အကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ခြားလိုက်တာပေါ့
ကျွမ်းကျင်မှုလေးလောက်တာကြာလာတော့ကျွမ်းကျင်
I like it because they're animals, and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places. My sister likes horses, but she's scared to even sit on the horse. And my brother, he knows how to ride. He just doesn't ride that much.
America ပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပူရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူး။ရှာတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတနက်ပဲစားခဲ့တာလေအများကြီးရှိတယ်။အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးပြအနာလည်းမကတ်နိုင်ဘူး။ဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာနော်အရန်တထင်းတွေပဲလုပ်တဲ့အလုပ်ပေါ့နော်။ကုန်ကျစရိတ်အရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီး2နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့
ဒီကျွန်တော်ပညာရေးအကျွေးရဒေါ်လာ3သိန်းလောက်အကျွေးတက်တယ်
Welcome to Marlboro ဗော
ပထမတနေ့အတွင်းမှာကျွန်တော်အဲ့ဒေါ်လာ3000ကိုတခါလေးဆိုင်တယ်တခါလေးကျွန်တော်ပေးအကျွေးကိုချက်ချင်းဆက်ပလိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါဘူးဆိုတော့ကျွန်တော်အကျွေး3000ကိုကျွန်တော်ဆက်လိုက်တယ်ဒုတိယနေ့ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီ
another now 6 လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တည်းအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရကိုကျွန်တော်သုံးတယ်တရားကြတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပါတယ်တွားတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်ရေးမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာလို့ရှိရင်အဲ့မြင်းခွာတန်လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငယ်တွေကျွန်တော်ဆင်းဆင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတန်အောင်လှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုတော့ကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါလေပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10ရန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလို့ခြင်းလဲရှိတဲ့ခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပြီလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်တစ်ပတ်မတန်တော့သူကခက်ရှင်းမသိမလုပ်ပေးခြင်းဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးတဲ့မှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးကြီးရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လို့ဆိုတော့မြင်းကိုပြုံတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်တာကရကနာစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တရမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ဘူးဘဝမှာလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဘဝကိုကိုဘဝကိုခတ်အောင်လုပ်တာဆိုတော့ဘယ်လိုအခြေအနေမျိုးပဲဂျုံပါမိမိဘဝ challenge ကို ready ဖြစ်တာပါဗျာ
ဒီဟာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်သဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးဒီတယောက်ကို
ဟုတ
်ဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့သဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့လဲကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိတယ်။ဘာလို့လဲဆိုငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့လဲဆိုရန်ကုန်တိုင်းဆိုတော့လေ
။ဆိုတော့ကျွန်တော်ချိန်နှင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကတရားဝင်ပဲ။ဒီနေ့အစွတ်ထားတဲ့သဘောလေးပဲပေါ့။ဟိုတကယ်ပြုတ်ချမယ်ဆိုတော့ကျွန်တော်ပြုတ်ချသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီကျွန်တော်ပြောကြနေတယ်ခြေနှင်းဝင်လို့မျိုးအားကိုးလို့တော့မရဘူးဒါကျွန်တော်တက်ဒီဟာကြတော့ခြေတော့နဲ့ပြည်တဲ့အခါဘယ်လိုရှိရလဲကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်ဘူးလူကဝါကျဲပြအမမန်ကိုခန္ဓာကိုယ်ရဲ့ကိုခန္ဓာကိုယ်ကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသေတယ်ကိုခန္ဓာကိုယ်ကိုကတဲ့အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါလို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်အောင်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုတော့အဲ့လိုမျိုးဆိုမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့အာမျိုးဖြစ်ရမြင်းပေါ်မှာအတက်ဆင်းအဆကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်
变成奶奶，那他皮呀，啊，当侬阿扎的妈呀，没有被村里漏的，漏没漏，就侬还漏来漏的。
那当初面试前边，过来来问我没，过啊啊。โอ้กูเรียนตัวบีโอด้วยสมิโรเมียนแกนด์คุณซีเซมาชินอากูซาบีโรตีแบนเนี่ยนี่เป็นยาแกนอากูเดซาเป็นจมาร์เรบัตรีตัดทูลิติแรมยามานังเงามาชีดลาสุเรกังเซเนติสัตฮาบาร์เรไอดีนี่เป็นยาตัวแต่ละลานเนี่ยอายีบาร์เรบัตรีตัดทูลูกคอร์เรลิติแรงโอ้บลูด้วยนายนเลสุรากูออสเตรเลียนังเงาปุ่มีเบรานเนี่ยเดตัดทูชาเพย์ตูพอยเอจัมเบดาวดาอูอัมบัวกูโตเคมิโอเตเมียนตินยาทาบาร์เร
กบ้ามามาสูรุษเนี่ยลิเทียมกูลูเรียทูเซงวะซานิจ้าบาร์เลยเสียไอจีนี่เป็นยาตัวแต่ละนั้นเนี่ยปอนะลิเทียมกูลูเรียยังลูลาจ้าบาร์เลยพม่าพี่มาก็จะรอแต่ช้าตัดตู้แต่ยังซาตาร์เลยมีอะไรตัวบาร์เลยเสียทำไมไม่รู้ลิเทียมกูตัวเราไม่ตัวเดียวเสียสรุปเนี่ยมันยังมาลิเทียมตัดตู้สีบาร์เลยเสีย
ยามาบีมาเลดี้ยันตัดตู้สีบาร์เลยคุณเอาดูดีอเมริกาตัวมีโอเดียจะมีโอเพียดเป็กมาไตเลดี้ยันตัวโพสต์ยามาบีมาสีบาร์เลยจุดท้าดาตัวโพสต์ดอกมอกก็เลดี้ยันเป็นอะไรตัวท้าบาร์เป็กมาไตเนี่ยตัวเอวีโอแต่ในนั้นใครในดินเนี่ยตัวเอวีโอจุดท้าบาร์ยามาในยามาเลจะอเมริกาเลยสูงมาเลยเสีย เจ้ามิวซาเรนเนี่ยเลดี้ยันตัวเอวีโอจุดไหนมาเลยเสียกบ้ามามาเลดี้ยันตัวโพสต์ตัวมิวสีบาร์เลยแต่มิวว่าเราบาลานซ์เองไบรน์ตัวโพสต์ลูกคนสังเกตเนี่ยตัวนี้เลยเลดี้ยันตัวโพสต์ตัวเราก็บ้ามามาอเมริกาต้องทบบาร์เลยแล้วดูที่อเมริกาก็เป็กมาไต่เนี่ยตัวนี้เลยเลดี้ยันตัวโพสต์ตัวดูที่อเมริกาต้องทบบาร์เลยแล้วทุกคนก็แสดงมีที่รอดเนี่ยตัวนี้เลยเลดี้ยันตัวโพสต์ตัวเราก็คู่เชนที่สีบาร์เป็กทั่วโลกเนี่ยแล้วทุกแม่
ตัวมุ่งตัวผมชอบใส่ชอบอยากให้น้องเราสีบาดดูที่หาดอ่ะร้องบอกไอ้ปัสสาวะไปสีบาดเฮ้ยที่เอ็มอันนี้เราต้องดูเรื่องที่ไบรท์ตัวเซบอนอสฮาร์ในตัววิตัวเซบอนเนี่ยมันยังไงมาสีบาดล่ะเซ่เอ้ยแล้วก็ปีกว่าใช่ไหมจริงๆเราดูที่ไบรท์ตัวเซบเป็นลูกชิบบอลล่าเลยตัวเอเชียเนี่ยเป็นลูกเลยสุดท้ายอ่ะที่ก็อ่ะเป็นไอ้ตัวเซบเดียวจริงๆเราต้องอเมริกาไต มาชีเดชีลีโบลิเวียเนี่ยอาร์เจนตินาที่ลงวันไซต์ที่นั่งกันนี่ดูดูลิเทียนทริแงเกิลคอบาเลยอะไรกันอยู่อะไรกันชุดท้าวดูว่าโอ้กบ้ามาอาจีมาโนโอเวอร์ซ่าโอเวอร์ซูเซสชิบาลิเทียนไอ้ตัวดูดูที่เป็นลูกชิลล่าเลยสุดท้ายคอนดิชันบาลีชีเลยส่วนนั้นมันเด็ดลิเทียนไรน์ตัวเซฟชิบัวจริงๆเราดูอาริทไคลเมตปูบิ้นชาวดูดเลยยาลีอยู่ที่ยามนั่นหมายถึงก็ The close basin so that top palm machine basin lake data in it. I look job depressing pin it at the meaning by the senior. Namadoma Balasuji, Eddie Bawanjama, Lady Yango, Pin and Source, Jogi Ashiniam. Not the car, the Ayamachide, Engineers activity, Hyudami activity, no Boganist activity, Adamuri, Shiniam.
Meeting Jack
Hogan, meeting. I look condition music, Shila Nine solution. I lady and the boss, she cheated to use her. เดี๋ยวมีมาดีโอจิมาส่วนจริงๆเราดีลิเดียนไบรท์บูสิโกบลูมาเลมเลวผู้บลูมาเลมติจาร์เดบูมีมาบินเนี่ยส่วนจริงจริงๆเราดูนี่เนี่ยที่ชีนัยมีชีนัยโอที่เป็นนั่งงานมีมาชีเดลิเดียนบูสิโกบอมูดีโอเลด้าจิมาส่วนมีมาบีเอเลไบฮะมุกของยิ่งจ้าเอ็มนามะโอบอชาวตัวเดบูบีเนี่ยยาดีอุดูชีเดไอ้ที่ป่าวจิมาจริงๆเราดีอะไรดีเจไอเนจีโอซาจิกันยี่เดคลูสเปซินตัวบอมูดีชีเดลูกจริงๆเราอยู่ซ่าเลย ไอ้ที่เนี่ยมาเยี่ยมนี่ตัวเองเข้ามาที่ช่วงนี้อะไรอ่ะสังเกตเห็นสิ่งเดียวอันนั้นจับปลาเลยเจดีอันนั้นกลางวันได้ดีกว่าจุยอะไรนอกจากว่าอังกฤษแอตติวิตี้ให้ดูตามแอตติวิตี้กูจะโน้ตเป็นยังไงจุเลสเนี่ยมาบีอะไรไปมาเจ้าชอบชิ้นนี้เด็กโบกันนี่เปิดบ่อเลยจะโน้ตดีปูบ้ามงวานับอย่างกอลเลนวินโดนับอย่างจะโน้ตตั้งแบบกูด้วยมาส่วนจริงกูยอมมาที่มีเดินเจ้าเดียวชิ้นนี้เด็กที่เอชนี้กูจริงๆอาพิ้งลีเดียนไบรท์ตัวเซฮะ ောင်းကြည့်ကြဒေသမှာရှိတဲ့ဟာဒ ဒီအနာကောင်ရေးတွင်းနေရေကန်နေကိုလစ်တရန်ကွန်တက်ရှိလာမရှိဘူးလားဒါတွေကိုကျွန်တော်လေ့လာသင်တယ်နောက်တစ်ခုကတချို့အိုင်နေအင်းနေတဲ့မှာလည်းပဲဒီဒါမဲ့စက်တီမင်ရောရေးတွေရောဒီလစ်တရန်ကိုကျွန်တော်တို့စမ်းသပ်သင်တယ်တချို့နေရာတွေမှာတော့ဟိုနှစ်ပေါင်းများစွာကြာပြီဖြစ်တဲ့အတွက်ကြောင့်ဒီအင်းနေလိတ်တွေကအနယ်တွေနဲ့လဲတွေနဲ့အဲ့လိုပြည့်သွားတဲ့ပလင်းကြီးတွေပေါ့လေအဲ့လိုဟာမျိုးတွ
Okay, but then the meeting chow ne and nature chow the man queer. So, Yamananga meeting chow go and nature chow go, two near net to Amya Tromania Shiva. So, say up your duty and Yazon to it, the meeting chow net to a bit of twin nine, a lithium you on Yamananga, my penny and machine, I must say.
A meeting chow, my lord, a digger option who got my type to call it. จองเนี่ยด้วยด้วยเนี่ยลิเดียนตัวเซบ่าดาก็บ่มาดูเนี่ยอะเมียซุมอ่ะปกมาไตซัวတော့กระไนเนี่ยကျွန်တော်คอมโพซิชั่นดูเนี่ยดาเมลุดูเนี่ยมาปาဝင်เนี่ยจွင်းจွတ်เนี่ยกวาเซโดเพสปาเดโดไมค์กาเดโดตัวเนี่ยกรีนเซตจีเนี่ยญาติมาดีโลปกมาไตเนี่ยตลอดเมียๆชื่อแล้วไปดูไลค์สุดแล้วลิเดียนจွင်းจွတ်ดีปกมาไตเทเดมาชื่อเลยสุดแล้วจองโหจนเราตีเกียอ่ะญาติอาพิงโมโกปาวนจินเยมาพิงนําไปเป็ดคุยไอ้ตองนี่มาทีတော့ ပကမတိုက်တဘိုစစ်တွေရှိနိုင်တာကတော့မြန်မာပြည်ရဲ့တနင်္လာရီကမ်းရောင်ဒေသအနေပြီးတော့မှာရောက်ဖက်ကိုဆက်ပြီးတော့သွားမယ်ဆိုရင်ကျွန်တော်စစ်တောင်းမြစ်တစ်လျှောက်နောက်ပြီးတော့တောင်ကူတို့ရေမဲသိမ်းပြင်းမနာပြောပွဲညောသားစီကျွန်တော်ကြောက်စဲမန္တလေးနောက်မိုးကုတ်မိုးမိတ်အဲ့လောက်ထိကျွန်တော်ဒီကရနိုက်တန်းကြီးရှိပါတယ်ဒါစင်စွဲကရနိုက်ပက်ပါအဲ့ဒီကရနိုက်ထဲမှာပက်ကမတိုက်နဲ့တွဲနေတာတွေ
ตีกระไรได้มาตวยဝင်ตาดิเนาะပြမဲ့တဲ့ဆက်ဒီမန့်တွေကိုအနီးနာကဆက်ဒီမန့်ကြောက်တည်တဲ့ကိုတွဲဝင်တာတွေอ่ะအဲဒီတောက်ချောက်မှာရှိပါတယ်ထို့သူပဲမြန်မာပြည်အရှေ့ဘက်မှာကျွန်တော်တို့အန်နုံးပေါ့တိတ်တော့မသိသေးဘူးအဲ့မှာအရှေ့ဘက်ကရနိုက်ဘက်ကြီးတစ်ခုရှိတယ်အဲ့မှာဆိုရင်ဟိုကနေဒီမှာတင်းတန်းစင်တွေ့တာကြီးချင်းအပြင်အဲ့ဒီဘက်မှာလည်းပဲကျွန်တော်တို့ဒီဘက်မှာတိုက်တို ရှိတယ်ပေါ့နော်ဆရာတွေ့ရှိနေလိမ့်မယ်လို့ကျွန်တော်နေရုံကြည်ပါတယ်ဒါကြီးတနင်္လာကြီးကမ်းပြောင်းနေတာတောက်လျှောက်ပေါ့အဲ့ဒီမြန်မာပြည်အရှိဘက်အိုင်းညာတွေမှာပကမတိုက်သဘောဆစ်တွေကိုရှာဖွေရင်တွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဒေါက်တာဦးအောင်ပေါ်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီ
Talking about the season in second and third, and Nibina Kanabashi. But talking about season is on the Domamo, now so you have to go, Messum Yamonga, to let your baby by machine.
Russia Jintang Dema, Lugare, Drinabagatis, Hondore, Russia, Jaikan Gansa, Alexei Navalny, the Aduba Kanago, Midazuga, Degree Moscow Mirror, Jimbagabare. Aduba Kana Jimbare, Piashikoja, and Piemayo, Tuya Ulango, Mionan, Tinja, and Piemava, Lunjon Yerigo, two tets, Hatare Jaga, Tuya Nelsong Higo, Laya, no set to town net, Shigabare. We be where Kana be, Tuya Ulango, the Piazza Nama, she did Tinjango, Judabi, Mamion Nangema, a Congo Midazuga, Pembitare, Dread, Laya, no set jarre, and Yapi, do Yo Ulango, Mindwig, Yagi Jabare. မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လိုရွေကနေပြည်သူအလုံးကိုအကာအကွယ်ပေးနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အားထုတ်အားယုံဆိုင်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဖော်ဂါထွတ်ကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တဲ့မြန်မာနိုင်ငံဆိုင်ရာအပြန်အလှန်ဆွေးနွေးပွဲအတွင်းမှာကော်မရှင်နာမင်းကြီးကခုလို ါလို့လည်းသူကတိုက်တွန်းသွားခဲ့ပါတယ်ရှင်။
เราสู้ยาตรีจีจงกูแม้สูงเมียมองอาเปียบยาปีเกล้าพิบาร์เรชีที่กันเนี่ยสิ่งที่ทั้งลุยมัวกูยันได้พิบาร์เรสบายสบายอินเจียริการ์โรโรเบิร์ตเบสเน่จอห์นไทรเดมพิบาร์เรจะมากระสุนมัวมาชีดีเนี่ยสิ่งที่มุ่งพิจารวิวดีสบายเกล้าพิบาร์เรวิวเอโกนาตัวราชเกล้าด้วยจีจูทูเบติชิบาร์เรวิวเอตัวราชเมียนเด็กกว่าเนี่ยมาพิจูบิดาอารมณ์เสียงชนะกูจะมาเบียบยาวิกว่าลูรูเรสนาเรติจาบาดิชี
This program has